2015ရွေးကောက်ပွဲမှာဟင်္ဒရာမဲဆန္ဒနယ်ကနေပြီးတော့ဝင်ရောက်ရှင်ပြိုင်မယ်ဆိုပြီးတော့ဦးထေဦးထုတ်ဖော်ပြောကြတာတွေ့ရလို့ပါရှင
့်ဟုတ်ပါတယ်ခင်ဗျာကျွန်တော်ရဲ့ဇာတိမြေဖြစ်တဲ့အတွက်အထူးသဖြင့်မြို့နယ်သူမြို့နယ်သားများနဲ့ကျွန်တော်တို့ကအဆက်အသွယ်မပြတ်ဘူးမြို့ပေါ်တွေမဟုတ်ပါဘူးရွာတွေအထိကျွန်တော်အားလုံးနဲ့လည်းခင်မင်မင်ရှိတယ်အဲ့တော့သူတို့လည်းကျွန်တော်ကိုယုံကြည်တယ်လို့ပဲကျွန်တော်ယူဆပါတယ်ဒါကြောင့်ကျွန်တော်ဟင်္ဒရာဘက်ကနေယူမယ်ဆိုပြီးကျွန်တော်ပြောကြဖြစ်ပါတယ်
ဟုတ်ကဲ့ဦးထေဦးတို့ချက်ခိုင်ဖွံ့ဖြိုးရေးပါတီကအခု2015ရွေးကောက်ပွဲမှာကိုယ်စားလှယ်ဘယ်နှစ်နေရာလောက်ဝင်ပြိုင်မှာပါလဲရှင
်ကျွန်တော်ထင်ပါတယ်ဒါကျွန်တော်တို့ပါတီအနေနဲ့ကတော့အားလုံးပြိုင်မယ်လို့ရည်မှန်းပါတယ
်ဒီ2015ရွေးကောက်ပွဲအတွက်ဦးထေဦးအနေနဲ့ရောပြင်ဆင်မှုတွေရှိနေပါပြီလားရှင်ပါတီကရောစီယုံရေးလုပ်ငန်းတွေရောစနေပါပြီလားရှင
်အဲဒါနဲ့ပတ်သက်လို့ကျွန်တော်ခဏခဏဖြေပါတယ်ပါတီဆိုတာကပြည်သူအကျိုးအတွက်ကိုဆောင်ရွက်မှာပါတီရဲ့တာဝန်ပဲဒါကြောင့်ရွေးကောက်ပွဲဆိုတဲ့ကိစ္စရက်ကိုထက်မတွက်ဖင်းနဲ့ကျွန်တော်တို့ပြည်သူတွေရဲ့အကျိုးဒေသရဲ့အကျိုးကိုနေရာတိုင်းမှာကျွန်တော်တို့ဆောင်ရွက်ဖို့လိုပါတယ်အဲ့တော့မှပဲပြည်သူတွေရဲ့ယုံကြည်မှုကိုရပါမယ်ယုံကြည်မှုရလာတဲ့ဆိုရင်တော့ရွေးကောက်ပွဲအကျိုးကလာတွေကျွန်တော်တို့ကြုံလာမှာပေါ့အဲ့ဒီချိန်ကျရင်တော့လူတွေနဲ့တွဲပြီးတော့မှကျွန်တော်တို့ဆက်ပြီးဆောင်ရွက်ဖို့တို့လုပ်ဖို့ရှိပါတယ်အဲ့ဒါလိုပဲဆောင်ရွက်ကြမယ်လို့ပဲကျွန်တော်အနေနဲ့မြင်ပါတယ်ဒီတိုင်းပဲဆောင်ရွက်နေကြပါတယ
်ဟုတ်ကဲ့ပါတီအနေနဲ့အခု2015ရွေးကောက်ပွဲမှာအဓိကစိန်ခေါ်မှုကဘာဖြစ်နိုင်မလဲရှင်ဟိုဦးထေဦးတို့အနေနဲ့အဓိကဘာကိုမျှော်လင့်ထားလဲရှင
်ပါတီအနေနဲ့အဓိကစိန်ခေါ်မှုကတော့ပါတီစုံဖြစ်တဲ့အတွက်ကျန်တဲ့ပါတီတွေလည်းရှိကြမှာပေါ့ကျန်တဲ့ပါတီတွေလည်းရှိကြမှာပေါ့ဆိုတော့အဲသူတို့တွေရဲ့လှုပ်ဆောင်မှုတွေလည်းရှိလာမှာပဲလေအဲရှိလာကြတဲ့အချိန်ကျတော့ပြည်သူရဲ့ယုံကြည်မှုရအောင်ကျွန်တော်တို့ကြိုးစားရမှာပေါ့ပုံပြီးကြိုးစားကြရမှာပေါ့အဲ့ဒါပဲရှိပါလေ
။ချက်ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့အခု2015ရွေးကောက်ပွဲမှာအရင်2010ရွေးကောက်ပွဲကလို့တော့ဒီလွတ်လပ်ကူကူဖြစ်နိုင်မယ်မဟုတ်ဘူးဆိုပြီးတော့ဝေဖန်မှုတွေလည်းရှိနေပါလေရှင့်။ဦးထေဦးဒီအပေါ်မှာဘယ်လိုများသဘောရပါလဲရှင့
်။အဲ့ဒါနဲ့ပတ်သက်လို့တော့လူလူရဲ့သဘောထားဖြစ်ပါလိမ့်မယ်။လူလူကသူတို့အတွက်ကိုအကျိုးရှိအောင်ဆောင်ရွက်ပေးနိုင်မယ့်လူတွေကိုပဲသူတို့ယုံပါလိမ့်မယ်။သူတို့မဲထဲပါလိမ့်မယ်။ဒါကြောင့်ဒီယုံကြည်မှုကိုစမ်းစစ်ကြည့်ရမှာပေါ့။ဒါစမ်းစစ်ကြည့်လို့ရှင်တော့လေအခြေအနေတွေ့မှာပေါ့နော်အခြေအနေသိလာမှာပေါ့အဲနောက်တစ်ခုကတော့ရေကောက်ပွင့်နေတဲ့အချိန်မှာလှုပ်ဆောင်မှုပေါ့လှုပ်ဆောင်မှုကောင်းရင်လည်းနိုင်တတ်တာပဲလေလဲရတတ်တာပဲဒါကြောင့်ဒီနှစ်ခုကျွန်တော်ဆက်ဆက်ပြီးဆောင်ရွက်ကြမယ်ဆိုရင်တော့လေအဲ့ဒါဒီအခြေအနေတွေပေါ်မူတည်ပြီးတော့မှအောင်မြင်မှုရမယ်လို့ပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ရှင်အခုတလောအတွင်းမှာကြက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့ဒီအတိုက်ခံ NLD ပါတီဝင်နေချာမှာဝေဖန်မှုတွေရှိနေတာတွေနဲ့ပတ်သက်ပြီးတော့ရှင်ဦးထေဦးရဲ့သဘောထားကိုသိချင်ပါတယ်ရှင
်။ကျွန်တော်အနေနဲ့တော့ပါတီနှစ်ခုရဲ့ပြဿနာလို့ကျွန်တော်မမြင်ပါဘူး။အဲဒီထဲမှာပုဂ္ဂလိကပြောတာဆိုတာတွေတော့ရှိကောင်းရှိနိုင်ပါတယ်။ဒါပါတီကပြောတယ်လို့မဟုတ်ပါဘူး။ကျွန်တော်တို့ဘက်ကတော့ပါတီကပြောတဲ့သဘောမဟုတ်ပါဘူး။နောက်တစ်ခုကလည်းကျွန်တော်တို့ကကြံတဲ့ပါတီတွေကိုလုဖို့ကင်ပတ်တွေလို့ပဲသဘောထားပါတယ်။တိုက်ခံလို့သဘောမထားဘူး။အတူညီတဲ့နေရာတွေမှာပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့စိတ်ပဲရှိပါတယ်။အဲဒါကြောင့်ခုနကတုန်းကတယောက်နဲ့တယောက်ပါတီတစ်ခုနဲ့တစ်ခုဆိုတဲ့ဥစ္စာကတော့မဟုတ်ပါဘူး။ကျွန်တော်အမြင်ပြောရင်ပါတီတစ်ခုနဲ့တစ်ခုမဖြစ်နိုင်ပါဘူး။မဖြစ်လည်းမဖြစ်ပါဘူး။ပုံကိုယ်ပုံတိကပြောဆိုမှုလေးတော့ရှိကြမယ်လို့ကျွန်တော်ထင်ပါတယ်
။အခုလိုဖြစ်ကြပြတာကျေးဇူးတင်ပါတယ်ရှင့
်။ကောင်းပါပြီခင်ဗျာကောင်းပါပြီ။